မကွေးတိုင်းဒေသကြီးဖုံကျွေးရေးရန်မုံငွေကိစ္စနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ကံပြူပါတီကိုခုံရုံးဖွဲ့စစ်ဆင်းမယ်ဆိုတာမမှန်ဘူးလို့ကော်မရှင်တာဝန်ရှိသူတဦးကပြောပါတယ်။ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့တန်ကြားသူရှိလာရင်တော့ဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။အပြည့်စုံကတော့ VOA သတင်းတော့မန်းကြီးမြစ်ခိုင်ကတင်ပြထားပါတယ
်။မကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်မုံငွေပျောက်ဆုံးမှုနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီကိုလက်ရှိအခြေအနေမှာစစ်ဆေးဖို့မရှိဘဲတိုင်ကြားသူရှိလာရင်တော့ဥပဒေနဲ့အညီဆောင်ရွက်သွားရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးတင်ထွန်းကပြောပါတယ
်။ဒီရေးလို့ဘယ်လိုမရှိဘူး။ရှင်တို့ကလည်းအဲ့ဒါမျိုးတွေသုံးဆောင်နေတာမရှိဘူးလေ။အခုတော့ဥပဒေမှလည်းမရှိပါဘူး။အတွက်ကြောင့်လည်းမရှိသေးတော့လေ။တိုင်ကြားတဲ့လူတိုင်ကြားတာပေါ့ဟုတ်နိုင်ပေါ့နော်။တိုင်ကြားလာပြီဆိုလို့ရှိရင်တော့အဲ့တိုင်ကြားတာပေါ့ဆက်ဆံရပြီးဥပဒေပတ်ကျင်တဲ့ဒီဆရာကြီးတွေရှိပါတယ်။တို့ရည်ရည်ဒီပေါ်မှာတို့ဒီလားဆက်ဆက်ပြီးတော့တို့ဥပဒေနဲ့ညီဆောင်သွားမယ်လို့ဒါတို့ပဲပြောလို့ရပါအောင်မဟုတ်ဘူး။ဒီအချိန်မှာတော့နော်။
နိုင်ငံရေးပါတီမပုံတင်တဲ့ဥပဒေအရနိုင်ငံတော်ပိုင်ငွေကြေးဥစ္စာပစ္စည်းတွေကိုတိုက်ရိုက်ဖြစ်စေတွေ့ဝိုက်တဲ့နည်းနဲ့ဖြစ်စေရယူသုံးဆွဲတဲ့အဖွဲ့အစည်းဟာဆက်လက်ရည်တည်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားတာပါဒီရက်ရက်ရပိုင်းကမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးရန်မုံငွေအလွဲသုံးမှုနဲ့ပတ်သက်ပြီးပြည်ခံပြိုးပါတီကိုရွေးကောက်ပွဲကော်မရှင်ကအဖွဲ့အစည်းမပုံတင်ဥပဒေအရမတရားတဲ့အဖွဲ့အဖြစ်စစ်ဆေးသွားမယ်လို့ New Federal Times ဂျာနယ်မှာဖော်ပြထားတာဟာမမှန်ကန်ဘူးလို့ဦးတင်ထွန်းကဆိုပါတယ
် New Federal Times ကလေအရင်ကဒါဟိုကျွန်တော်မေးရမသိဘူးကျွန်တော်ခြေလက်မခြေဘူးပဲနဲ့သူ့အောင်ထည့်လိုက်တာပေါ့အဲ့နပတ်သက်ပြီးတော့ကျွန်တော်မိခင်ကောင်သူခါလေးခွက်ထားတယ်နော်ဒီဘက်ကဒီဘက်ကသူထွက်ထားမှာနောက်မနေ့ကလည်းကြားသတင်းစာအုပ်တွေနဲ့ကျွန်တော်တွေ့ပြီးတော့ဒါမဟုတ်တဲ့ကြောင်းလေးရှင်းနေတာပြီးခဲ့တာ
New Federal Times Channel မှာဖော်ပြထားတဲ့ကျန်းခံရေးပါတီကပြည်အောင်စုရွေးကောက်ပွဲကော်မရှင်မှခုံရုံးဖွဲ့စစ်ဆေးမည်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအရင်းယူပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုမေလ15ရက်နေ့ရက်စွဲနဲ့တိုင်ကြားစာပို့ထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြည်ခံရှုပါတီဘက်ကလည်းဥပဒေအရအရင်းယူပေးဖို့သတင်းမီဒီယာကောင်စီကိုတိုင်ကြားထားတယ်လို့ပြည်အောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလမြင့်ကပြောပါတယ်
အခုကျွန်တော်တို့ကတော့ရှင်းဝင်းရဲ့သတင်းမီဒီယာကောင်စီကိုပဲကျွန်တော်တို့ကအခုဒီဥရေရအေးဖော်ရပြဖို့ဆိုတော့ကျွန်တော်တို့အကြောင်းဟိုဗိုလ်မြေတော်ရဲ့ခံထားတာပေါ့ဆိုတော့ခါကျတော့အဲ့ဒီသတင်းမီဒီယာကောင်စီကဆောင်ရွက်တဲ့အနေအထားပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဆက်လက်ဆောင်ရွက်ပါမှာပေါ့
နေ့လ12ရက်နေ့နေပြည်တော် USDP ပါတီဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြည်ခံရှုပါတီဘက်ကတော့တိုင်းဒေသကြီးဖွံ့ဖြိုးရေးရန်မုံငွေတွေဟာပြည်သူ့ဘဏ္ဍာမဟုတ်ပဲတိုင်းဝန်ကြီးချုပ်တွေရဲ့စီမံခန့်ခွဲမှုအာဏာအရဒေသခံလုပ်ငန်းရှင်တွေစီကထည့်ဝင်ထားတဲ့ရန်မုံငွေတွေဖြစ်တယ်လို့ပြောဆိုခဲ့တာလည်းရှိပါတယ်။မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေသဖွံ့ဖြိုးရေးရန်မုံငွေကျပ်တန်း8000ကျော်ပျောက်ဆုံးမှုဖြစ်ခဲ့ပြီးအဲ့ဒီထဲကကျပ်တန်း1900ကိုပြည်ခံရှုပါတီအတွက်သုံးစွဲခဲ့ကြောင်းစစ်ဆေးတွေ့ရှိခဲ့တာပါ။ပြောင်းစုအစိုးရအနေနဲ့ပျောက်ဆုံးနေတဲ့ငွေကျပ်တန်းပေါင်း1000ချီတွေကငွေကျပ်တန်း3000ကိုပဲလက်ရှိမကွေးတိုင်းအစိုးရထံပြန်လည်ပေးရဖို့ညွှန်ကြားထားပြီးဒီကိစ္စအပေါ်အရေးယူဆောင်ရွက်မှုလုပ်တာမရှိသေးပါဘူးရှင်